စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့ထဲမှာဥယင်ဆောင်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုစေတနာဝန်ထမ်းတွေကပညာသင်ကြားပေးနေကြပါတယ်။ကျောင်းသားချောက်ထောင်ကျော်ကိုကိုရီကိုရာစနစ်နဲ့စာသင်ကြားပေးနေတယ်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဂျာကာလာပညာရေးအဖြစ်သင်ကြားပေးနေတဲ့အကြောင်းရန် ကွယ်တပ်ဖွဲ့ CDF အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုရှောင်နေရပါတယ်။အဲ့ဒီလိုဘေးကင်းရာမှာခိုးလုံနေရတဲ့ပြည်တွင်းဒုက္ခသည်ကလေးငယ်တွေအတွက်မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအခြေခံပညာသင်ကြားနိုင်ဖို့ဆောင်ရွက်ပေးနေပါတယ်။စစ်ကောင်စီရဲ့အုပ်ချုပ်မှုရန်နေရာကိုလက်မခံဆန့်ကျင်တဲ့အနေနဲ့မင်းတပ်ဒေသခံတွေက2021ခုနှစ်မေလတည်းကပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းထားတာပါ။စစ်ဘေးဒုက္ခကြုံနေရတဲ့ကလေးငယ်တွေအတွက်ကြားကာလပညာရေးရအောင်သင်ကြားပေးနေတာလို့ပညာရေးတာဝန်ခံကိုဟုံးကပြောပါတယ်
။ဒီအုပ်ချုပ်ရေးအဖွဲ့နဲ့ပညာရေးကဏ္ဍအနေနဲ့လုပ်နေတာပေါ့နော်။ကြားကာလပညာရေးဆိုတော့ကျွန်တော်တို့ကြားကာလပညာရေးရွယ်ချက်ကတော့အခုဒီကိုဗစ်ကြောင့်ဒါပြင်လက်ရှိဒီအနာသိညာပေါ့နော်။ဒီရင်ဒီတိုက်ပွဲတွေပါဖြစ်လာတဲ့အကျိုးဆက်တွေကြောင့်ဒီကလေးငယ်ပညာရေးကဆင်းရဲတော့ဒါနောက်ကျနေပြီပေါ့နော်။ဒီတားရကလေးကြီးအမေဆုံးကတော့ကလေးကြီးဆာကြီးဆာဖတ်တဲ့ရမယ်အတွက်ချက်တက်ရမယ်ဆိုပြီးဆိုမှာကျွန်တော်တို့ဒီအခြေခံကျူးကျူးကြီးသုံးရက်ကိုဥတည်ကမှာကျွန်တော်တို့ပညာရေးစလုပ်လာတာဖြစ်တယ်ပေါ့နော
်လက်ရှိမင်းတပ်မြို့နယ်ကကျေးရွာပေါင်း190ဝန်းကျင်ကကျောင်းသားတွေကိုပညာသင်ကြားပေးနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့သင်ကြားပေးတာကတော့ကျွန်တော်တို့ဒီမြို့နယ်လုံးအစ်စ်မှာဆိုရင်တော့ကျောင်းသားဦးကြီးကဒါကျွန်တော်မှာရရတဲ့စီးပေါ့နော်6300ဝန်းကျင်တော့ဖြစ်တယ်ခင်ဗျာဒါနဲ့ခမားရတလို့ဆိုရင်မင်းကြောင့်မြို့မှာကရွာပေါင်းက190ဝန်းကျင်ရှိရတာတော့ကျောင်းသားပေါင်း9000လောက်အထိ9000ကျော်လောက်အထိကတော့ရောက်ဖို့ဒီအလားအလာရှိရပေါ့နော်
။ကျောင်းနေအရွယ်ဒုက္ခသည်ကလေးငယ်တွေကိုစေတနာဝန်ထမ်းတွေကပညာသင်ကြားနေတာပါ။မင်းတပ်မြို့နယ်ထဲမှာလုံခြုံရေးတင်းကျပ်ထားတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေပြီးကျောင်းသုံးပစ္စည်းလိုအပ်ချက်အခက်အခဲနဲ့သင်ကြားရေးအပိုင်းအခက်အခဲတွေရှိနေကြပါတယ်။
ကျွန်တော်တို့အကြီးကအခက်ခဲဟိုဒီတက်ချက်ပေါ်မှာတဏှာကြီးပေါ့နော်အခုကျွန်တော်လုပ်နေတာကဟိုဘာမှဟိုမရှိရနေတာနဲ့လုပ်နေရတာပေါ့နော်ဒီဒီတွင်းအထူးအနေနဲ့ပဲကျွန်တော်အကြီးကလည်းတက်တာဖြစ်တယ်ပေါ့နော်ခက်ခဲကတော့ဒီထောက်ကူပစ္စည်းဝယ်အပိုင်းကတော်တော်ခက်ခဲခင်ဗျာရွာတွေအနေနဲ့ကိုထူကိုထသူတို့ပညာရေးရံပုံကိုထူထောင်တယ်နောက်တစ်ခုကကျွန်တော်ခုလေတက်နေတဲ့ပညာရေးကဒီစေတနာဝန်ထမ်းအနေနဲ့လည်းတက်နေတာဖြစ်တယ်ပေါ့နော်အရင်က CDN ချေချာမှန်ကတော့အများများကပြန်မတာလာကြတော့ဘူးကိုယ့်ဘာသာကိုတိကျနေတာများတယ်ကျွန်တော်တို့ကရရထင်းမှရှိတဲ့သင်ငယ်ခေါ်ပြီးဆိုမှကျွန်တော်တို့ကပင်တန်းပြန်ပြီးရင်ချင်းလိုက်ရပြီးရင်တင်းတို့ကိုပင်ခိုင်းနေပါတော့စေတနာဝန်ထမ်းကဘလောက်ဖြစ်ကျွန်တော်တို့ရင်ချီပေါ့နော်အဲကျွန်တော်ဆက်လုပ်နိုင်မလဲပေါ့နော်ကျွန်တော်အနေနဲ့အတိုင်းကတစ်ခုဖြစ်တန်ဖိုးပေးနိုင်ဖို့ကတော့ကျူးစားနေပါတော့
မင်းတပ်မျိုးနယ်ထဲမှာဂျားကာလာကိုတူကိုထကျောင်းပညာသင်ကြားရေးကို2021ခုနှစ်အောက်တိုဘာလထဲမှာစတင်ဆောင်ရွက်ခဲ့တာပါ။နယ်မြေအေးချမ်းမှုမရှိတဲ့အတွက်စစ်ကောင်စီတပ်တွေရာထဲဝင်လာရင်ကျောင်းပိတ်ထားရပြီးပြန်ထွက်တဲ့အခါမှာစာပြန်တင်ရတဲ့အခြေအနေမှလည်းရှိနေပါတယ်။မင်းတပ်မျိုးနယ်ထဲမှာစစ်ဘေးတိမ်းရှောင်နေရသူစုစုပေါင်း15,000လောက်ရှိနေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ဆလိုင်းရောမန်ကပြောပါတယ
်။ကမ္ဘာ့နာတီယာ IDP ကော်မတီကတော့8,000ဝန်းကျင်တော့ခန့်တယ်။ဒါပေမဲ့တကယ်တကယ်ကျောင်းထိုးလို့ရှောင်လိုက်စကားစကားကျောင်းနေတန်တော့ရွာတဲ့ပြန်ဝင်နေလိုက်ပေါ့နော်အဲ့လိုမျိုးပြေးလိုက်တော့လည်းဖြစ်တယ်ဒီလိုပြောပေါ့မယ်ဆိုတော့ကျွန်တော်တောင်းကြော်လဲခင်ဗ
ျချင်းပြည်နယ်မင်းတပ်မတူပြည်ကံပတ်လက်ထန်တလန်ဖလန်တီးတိန်ဟာခအစရှိတဲ့မြို့နယ်တွေမှာလဲဒေသခံ CDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်စစ်ဘေးတိမ်းရှောင်နေရသူ3,000ကျော်ရှိနေတယ်လို့ချင်းဒုက္ခသည်အရေးဆောင်ရွက်သူတွေကခန့်မှန်းထားပါတယ်စစ်ကောင်စီကတနိုင်ငံလုံးမှာစာတင်ကျောင်းတွေပြန်လည်ဖွင့်လှစ်နေပေမဲ့လဲစီရေးပရိပခတွေဖြစ်ပွားရာဒေသနဲ့မြို့နယ်တွေအတွင်းမှာကျောင်းတက်သူဦးရေနှဲပါကြပါရယ်ခင်ဗျာ